This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇန်နဝါရီလ29ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့် NUG ကာကွယ်ရေးဝန်ကြီးနဲ့မကွေးရခိုင်အခြေစိုက် PIO PIA တပ်တို့စီရေးနှင့်အုပ်ချုပ်ရေးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမွန်နဲ့မကွေးရခိုင်အခြေစိုက်ပြည်သူ့လွတ်လပ်ရေးတပ်တော် PIA ဗဟိုကော်မတီဝင်ကိုမိုးနေလာတို့မြေပြင်မှာတွေ့ဆုံပြီးစစ်ရေးဆိုင်ရာတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တယ်လို့သိရပါတယ်။တွေ့ဆုံခဲ့တဲ့နေ့ရက်နဲ့နေရာဒေသကိုအတိအကျဖော်ပြခြင်းမရှိပေမဲ့တော်လှန်ရေးကာလအတွင်းလှုပ်ဆောင်ချက်တွေနဲ့သဘောထားတွေပွင့်ပွင့်လင်းလင်းတင်ပြဆွေးနွေးခဲ့တယ်လို့ပြည်သူ့လွတ်လပ်ရေးအဖွဲ့ PIO ပြည်သူ့လွတ်လပ်ရေးတပ်တော် PIA ကမနေ့ဇန်နဝါရီ28ရက်မှာထုတ်ပြန်ထားပါတယ်။ဒီလိုတွေ့ဆုံရမှာမြို့သားညီညွတ်ရေးအစိုးရ NUG နဲ့စစ်ရေးဆိုင်ရာလုပ်ငန်းတွေနဲ့ပြည်သူ့အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းစဉ်တွေမှာပူးပေါင်းကူညီဆောင်ရွက်ဖို့သဘောတူညီမှုရခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနာဂတ်ဖက်ဒရယ်တပ်မတော်တရက်တိဆောက်ရေးရည်မှန်းချက်တွေနဲ့တော်လိုင်းကာလအတွင်းစစ်စည်းကမ်းစစ်ကျင့်ဝတ်တွေလိုက်နာဖို့အတွက်လည်းယင်းနီးပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒီတွေ့ဆုံမှုဟာပြီးခဲ့တဲ့ဒီဇင်ဘာ23ရက်ကလွန်မြောက်နယ်မြေတနေရာမှာပြုလုပ်ခဲ့တာလို့အမျိုးသားညီညွတ်ရေးအစိုးရသတင်းပြန်ကြားရေး PVTV ကဒီနေ့ဇန်နဝါရီ29ရက်မှာဖော်ပြခဲ့ပါတယ်။PIO PIA ဟာမကွေးရခိုင်ဒေသအခြေစိုက်တော်လိုင်းတပ်ဖွဲ့ဖြစ်ပြီးဒေသတွင်းတော်လိုင်းအင်အားစုတွေနဲ့လက်တွဲကာစစ်ကောင်စီကိုတိုက်ခိုက်နေတဲ့တော်လိုင်းအင်အားစုတစ်ခုဖြစ်ပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်ရွှေကျင်မြို့နယ်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဖုံကြီးကျောင်းပျက်စီးပြီးလူ3ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းရွှေကျင်မြို့နယ်မှာတိုက်ပွဲဖြစ်တာမရှိဘဲညောင်မင်းကြီးရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေဘုံကျဲတာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဖုံကြီးကျောင်းပျက်စီးပြီးအရက်သားပြည်သူ3ဦးဒဏ်ရာရသွားတယ်လို့ပဲခူးခရိုင်ပကဖတာဝန်ရှိသူတွေကပြောပါတယ်ရွှေကျင်မြို့နယ်ညောင်မင်းကြီးရွာဖုံကြီးကျောင်းကိုအကြမ်းဖက်စစ်တပ်ကဇန်နဝါရီ28ရက်နေ့ကင်းပိုင်းမှာလေရင်နဲ့3ချိန်120မမလက်နက်ကြီးအလုံး20ဒရုန်းနဲ့6ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အကြမ်းဖက်စစ်တပ်ရဲ့အကြောင်းမဲ့ဘုံကျဲတာနဲ့လက်နက်ကြီးတွေနဲ့တိုက်ခိုက်တာကြောင့်အရက်သား3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဖုံကြီးကျောင်းနှစ်ကျောင်းပျက်စီးခဲ့ရတယ်လို့သိရပါဗျ။အကြမ်းဖက်စစ်တပ်ဟာပဲခူးတိုင်းအတွင်းတိုက်ပွဲဖြစ်တာမရှိတဲ့ကျေးရွာတွေကိုလေကြောင်းကနေဘုံကျဲတာလက်နက်ကြီးတွေအကြောင်းမဲ့ပစ်ခတ်နေတာတွေကြောင့်ပြည်သူလူထုအနေနဲ့သတိပြုသွားလာနေထိုင်ကြဖို့တော်လိုင်းတပ်ဖွဲ့တွေကအသိပေးနှိုးဆော်ထားပါဗျခင်ဗျာ။ဆက်လက်ပြီးPDF တွေကိုမျိုးဖြုတ်ပြစ်မယ်လို့ကြွေးကြော်ထားတဲ့အုပ်ဖုံမျိုးနယ်ကပြူစောထီတင်နိုင်ထွန်းကိုရှင်းလင်းခဲ့ရာလက်ပစ်ဘုံနဲ့ဖုန်းသိမ်းဆဲရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ချမ်းတာယာဝတီခရိုင်အုပ်ဖုံမျိုးနယ်မှာ PDF တွေကိုမျိုးဖြုတ်ပြစ်မယ်လို့ကြွေးကြော်ထားတဲ့ပြူစောထီတင်နိုင်ထွန်းကိုရှင်းလင်းခဲ့ရာမှာလက်ပစ်ဘုံနဲ့ဖုန်းသိမ်းဆဲရရှိခဲ့တယ်လို့တာယာဝတီခရိုင်တရင်3800တက်ခွဲလေးမြေအောင်ပြောက်ကြားတက်ဖွဲ့အုပ်ဖုံကဒီနေ့ဇန်နဝါရီ29မှာထုတ်ပြန်ပါတယ်။တဖမ်းမင်စိတ်ကြေးရွာမှာနေတဲ့စစ်မှုထမ်းဟောင်းပြူစောထီတင်နိုင်ထွန်းကိုအုပ်ဖို့တာဆုံနဲ့တဖမ်းမင်စိတ်ကြေးရွာကြားကကားလမ်းပေါ်မှာမနေ့ဇန်နဝါရီ28ရက်နေ့လယ်တနာရီချိန်မှာပြစ်ခတ်ရှင်းလင်းခဲ့တာလို့သိရပါဗါတယ်။ ပြူစောတီတင်နိုင်ထွန်းဟာ PDF တွေကိုမျိုးဖြုတ်ပစ်မယ်လို့ကြွေးကြော်ထားတဲ့စစ်တပ်ဒေါက်တိုင်အမာခံတဦးဖြစ်တယ်လို့တော်လိုင်းရေးတပ်ဖွဲ့တွေနဲ့ PDF ရဲဘော်တွေရဲ့အချက်လက်တွေထောက်လန်းပြီးစစ်တပ်ကိုသတင်းပို့တာလူငယ်တွေကိုပေါ်တာဆွဲဖို့စစ်တပ်ကိုသတင်းပေးဖမ်းဆီးခိုင်းတာစစ်တပ်ကိုမမှန်သတင်းပေးပြီးအရသာပြည်သူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခိုင်းတာကြောင့်အရေးယူရတာလို့မြေအောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကအသိပေးပါတယ်တည်ဆုံသွားတဲ့စစ်မှုထမ်းဟောင်းပြူစောတီတင်နိုင်ထွန်းစီကလက်ပစ်ဘုံတစ်လုံးဖုန်းတစ်လုံးနဲ့ဆိုင်ကယ်တစ်စီးသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အရသာပြည်သူတွေနဲ့တော်လိုင်းတပ်ဖွဲ့တွေကိုဒုက္ခပေးနေတဲ့စစ်ကောင်စီနဲ့စစ်ကောင်စီတောက်တိုင်တွေကိုတိုက်ခိုက်သွားမှာဖြစ်တဲ့အတွက်သူတို့အနီးသွားလာနေထိုင်တာတွေမလုပ်ကြဖို့မြေအောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးဘောလခဲခြေဆိုင်ခြေမြန်တရင်ကစစ်မှုထမ်းတပ်သားတစ်လေးဦးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်နီပြည်ဘော်လခဲအခြေဆိုင်အမှတ်429ခြေမြန်တရင်ကစစ်မှုထမ်းတပ်သား၄ဦးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့လိုက်ကော်မြို့နယ်ဒေသပြည်သူ့ကာကွယ်တပ်ဖွဲ့လိုက်ကော် Local PDF ကဒီနေ့ဇန်နဝါရီ29မှာထုတ်ပြန်ပါတယ်ဘော်လခဲမြို့အခြေဆိုင်ခမရ429တရင်ကစစ်သား၄ဦးဟာရှေတန်းကင်းပွင့်တာဝန်ထမ်းဆောင်နေချိန်မှာဒီနေ့ဇန်နဝါရီ29ရက်မှာအလင်းဝင်လာတာဖြစ်ပြီးတနက်3လက်ခဲယမ်းနဲ့မိုင်းတွေယူလာပြီးအလင်းဝင်လာတာလို့ဆိုပါတယ်အလင်းဝင်လာတဲ့တပ်သားတွေဟာပြည်သူစစ်မှုထမ်းဥပဒေထုတ်ပြီးနောက်ပိုင်းရှောင်းတခင်ဖမ်းဆီးခံခဲ့ရပြီးအတင်းအဓမ္မလူသစ်စုဆောင်းခံခဲ့ရတဲ့သူတွေလို့သိရပါဗျ။အလင်းဝင်လာသူတွေပြောဆိုချက်အရစစ်ကောင်စီတပ်တွင်းကတပ်သားအများစုဟာစိတ်ဆန္ဒမရှိဘဲတာဝန်ထမ်းဆောင်နေရတယ်လို့လည်းသိရပါဗျ။အလင်းဝင်ရောက်ခိုလုံလာတဲ့တပ်သားတွေကိုလုံခြုံတဲ့နေရာမှာထားပြီးသူတို့ဆန္ဒအတိုင်းလွတ်လပ်စွာရွေးချယ်권တွေအလေးပေးဆောင်ရွက်သွားမယ်လို့ Rigol Local PDF ကအသိပေးပါဗျ။လက်ရှိမှာ Rigol Local PDF ထံအလင်းဝင်လာတဲ့စစ်သား6ဦးရှိနေပြီဖြစ်က CDM လုတ်ခဲ့တဲ့သူတွေကတော့သူတို့ရွေးချယ်မှုနဲ့သူတို့လုပ်ငန်းတွေပြန်လုပ်နေတာရှိတယ်လို့သိရပါတယ်။ပြည်သူ့ကာကွယ်တပ်တွေနဲ့ပူးပေါင်းလာကြမဲ့ပြည်သူစစ်မှုထမ်းများအရာရှိစစ်သည်နဲ့အောက်ခြေရဲဘော်များအပါအဝင်နန်း CDM ဝန်ထမ်းတွေကိုနှွေးထွေးစွာကြိုးစိုးနေမှာဖြစ်ပြီးလုံခြုံစိတ်ချမှုနဲ့သူတို့စိတ်ဆန္ဒအတိုင်းအလေးထားကာကွယ်စောင့်ရှောက်ပေးမယ်လို့ Rigol Local PDF ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးပဲခူးတိုင်းညောင်လေးပင်မြို့နယ်စစ်တောင်းမြစ်အနောက်ဘက်ကမ်းရှိကျေးရွာများကိုစကားဆတ်တပ်ကလေရင်ဖြင့်ဘုံကျဲတိုက်ခိုက်ခြင်းဒရုန်းများဖြင့်ဘုံကျဲတိုက်ခိုက်ခြင်းတို့ဇက်တိုက်ပြုလုပ်နေတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်မြို့နယ်စစ်တောင်းမြစ်အနောက်ဘက်ကမ်းရှိအပြစ်မဲ့ပြည်သူများနေထိုင်ရာကျေးရွာများကိုလေရင်ဖြင့်ဘုံကျဲတိုက်ခိုက်ခြင်းဒရုန်းများဖြင့်ဘုံကျဲတိုက်ခိုက်ခြင်းများပြုလုပ်နေပါတယ်။ဇန်နဝါရီ25-26ရက်နေ့များတွင်တော်လိုင်းတပ်ပေါင်းစုများကပဇွန်မြောင်းကျေးရွာဆွဲတလွဲကြောင်းကြီးကြောင်းအတွင်အထိုင်းချစခန်းငယ်ကိုတိုက်ခိုက်ခဲ့ပါတယ်လို့ဇန်နဝါရီ29ရက်ညောင်လေးပင်ပကပကအတည်ပြုဆိုထားပါတယ်။၎င်းတိုက်ပွဲတွင်စကားဆဘက်က20ကျော်သေဆုံးကအများအပြားဒဏ်ရာရထွက်ပြေးကြပြီးလက်နက်များဂျမ်ဘာဆက်ပါထားကထွက်ပြေးခဲ့ပါတယ်။ထို့အရှုံးကိုလက်စားချေတဲ့အနေနဲ့စည်ရေးပြတ်မှတ်မဟုတ်သောပြည်သူနေထိုင်ရာကျေးရွာများကိုလက်စားချေတိုက်ခိုက်ခဲ့ကြပြီးဘာသာရေးအဆောက်အအုံများကိုဘုံကျဲတိုက်ခိုက်ခြင်းကြောင့်ညောင်မင်းကြီးကျောင်းသစ်ကျောင်းစွန်းစားဆောင်ဓမ္မစာရာဗိမာန်စွန်းစားဆောင်တိန်လူသွားလန်းရေစင်ပျက်စီးသွားခဲ့ပါတယ်။ထို့အပြင်ပြည်ရဲ့ကြီးကျေးရွာနေခွားအိုမှာဘုံစံမှန်ပြီးနေရာတွင်တည်ဆုံးခဲ့ပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ရခိုင်ဒေသတစ်ခုလုံးကိုထိန်းချုပ်ပြီးတဲ့နောက်မှာအမ်တောင်ကြားလမ်းကနေတဆင့်အရခတက်တော်ရဲ့ထိုးစစ်ဟာပြည်မျိုးကိုဥတီလာနေပြီဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ဒေသတစ်ခုလုံးကိုထိန်းချုပ်ပြီးနောက်မှာအမ်တောင်ကြားလမ်းကနေတဆင့်အာရခတက်တော်ရဲ့ထိုးစစ်ဟာပြည်မြို့ကိုဥတီလာပြီးဖြစ်ပါတယ်။ပြည်မြို့အောက်ဖက်နယ်မြေတွေဖြစ်တဲ့ပဲခူးရိုးမအနောက်ချမ်းနဲ့ရိုးမဒေသဟာငကိုကလေးကပြည်သူ့ကာကွယ်တပ်မတော်နဲ့ပကဖတွေလှုပ်ရှားအားကောင်းရာဒေသဖြစ်ပါတယ်။လက်ရှိမှာကိုရိုးမဘော်ကတော်လိုင်းတပ်တွေဟာရိုးမအဆက်နယ်မြေတွေကိုဆင်းပြီးလှုပ်ရှားတိုက်ခိုက်နိုင်နေပြီဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာလက်ရှိထိအင်အားကြီးမလာမယ်ဆိုရင်ရန်ကုန်ပြည်လမ်းမပေါ်မှာပါပုံမှန်တိုက်ခိုက်နိုင်လာမှာဖြစ်ပါတယ်လို့ဇန်နဝါရီ29ရက်မှာစစ်ရေးသုံးသပ်ချက်များဖော်ပြနေတဲ့ PDF Insight ကအသိပေးရေးသားထားပါတယ်။ရန်ကုန်ပြည်လမ်းမတစ်လျှောက်မှာသာတိုက်ခိုက်မှုတိုးပွားလာရင်အခြေအနေပြက်သွားပြီးစစ်တပ်အနေနဲ့ခိုးလုံအနားယူစရာနေရာရှာပါသွားမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်လွှင့်ပေးနေပါတယ်။စစ်ရေးသတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဇန်နဝါရီလ29ရက်နေ့ဗီဒီယိုအန်ယူဂျီပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ကျွန်မဥစွာတင်ပြပေးမယ့်သတင်းကတော့ ဂျာယီသမရဒူဝါလက်ရှိလာကပြုံးနှစ်တကူခါသမီးအတွက်စုမုံကောင်းတောင်းပေးတဲ့သတင်းဖြစ်ပါတယ်။ဇန်နဝါရီလ29ရက်နေ့မှာဂျာယီသမရဒူဝါလက်ရှိလာကပြုံးနှစ်တကူခါသမီးအတွက်စုမုံကောင်းတောင်းဆိုခြင်းကိုဆိုရှယ်မီဒီယာကတဆင့်တောင်းဆိုလိုက်ပါတယ်။2025ခုနှစ်တရုတ်ရွေးရာပြက်ကရင်အရမွေးနှစ်ဖြစ်ဒီကိုသိရှိရပြီးဤနှစ်သက်ကိုကြိုးစားကြသူမြန်မာနယ်ပွားတရုတ်လူမျိုးများသာမကကမ္ဘာတဝန်းမှတရုတ်နယ်ပွားများအားလုံးစိတ်နှလုံးပျော်ရွှင်ချမ်းမြေ့ကြပါစေကြောင်းဥစွာဆုမွန်ကောင်းတောင်းအပ်တယ်လို့ဆိုပါတယ်။မွေးနှစ်သည်ဉာဏ်ပညာကြီးရမှုကျန်းကျန်းခံနိုင်စွမ်းနဲ့စိန်ခေါ်မှုများကိုကြော်လွှားအောင်မြင်ခြင်းတို့ကိုကိုးစားပြုတယ်လို့မှတ်သားရပါတယ်။ဤလက္ခဏာများသည်ကျွန်တော်တို့အတူတကရှောင်းလန်းနေသောတော်လိုင်းခီးကိုအလေးအနက်တင်ဟပ်သည့်လက္ခဏာသင်္ကေတများလည်းဖြစ်တယ်လို့ယာယီသမရကဆိုပါတယ်။ကျွန်တော်ချစ်ခင်လေးစားရပါတော့ပြည်သူတယောက်ချင်းစီအတွက်စံမှကြံ့ခိုင်မှုပျော်ရွှင်မှုနဲ့အောင်မြင်မှုတို့ကိုဤနှစ်သက်ကဆောင်ကျင်းလာပါစေ။ရှေးခီးတွင်ကျုံတွေ့ရမည့်အခွင့်အလမ်းများကိုအမိယာဆုကိုင်းပြီးရင်ဆိုင်ရမည့်အခက်အခဲများကိုလည်းအတူတကွကြော်ဖြင့်ရင်ညှို့မှုတန်နေထန်ခိုင်မာမှုတို့နဲ့အတူရှေ့ဆက်ရှောင်လန်းကြပါစို့လို့ယာယီသမရကဆိုထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ကျမတို့အိနီနာချင်းနိုင်ငံကပြည်သူတွေရဲ့မျက်နှာထက်နေပြည်တော်ရဲ့မျက်နှာကိုကြည့်နေတယ်လို့ပြည်တော်စုဝင်ကြီးဒေါ်စမအောင်ထုတ်ဖော်ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ဇန်နဝါရီ29ရက်မှာပြုလုပ်တဲ့မြို့သားညီညွတ်ရေးအစိုးရနိုင်ငံတိုင်းဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြည်တော်စုဝင်ကြီးဒေါ်စမအောင်ကခုလိုပြောကြားလိုက်ပါတယ်။ကျမတို့အိနီနာချင်းနိုင်ငံတွေကပြည်သူတွေရဲ့မျက်နှာထက်နေပြည်တော်ရဲ့မျက်နှာကိုကြည့်နေတယ်လို့ကျမပုံမှန်လေးပြောရပါလိမ့်မယ်။ကျမတို့နဲ့အိနီနာချင်းနိုင်ငံတွေနဲ့ယင်းနည်းစွာဆက်ဆံလာတာရှိပါတယ်။ပြည်သူတွေကိုမျက်နှာမူဖို့ကျမတို့ပြောတာလည်းရှိပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းသူတို့နေပြည်တော်ကိုတော့လက်မလွတ်သေးပါဘူးလို့ပြည်အောင်စုဝင်ကြီးဒေါ်စင်မအောင်ကပြောပါတယ်။လက်ရှိမှာ Energy အစိုးရနိုင်ငံတိုင်းဝန်ကြီးဌာနဟာအမေရိကန်နဲ့ဂျာမနီ၊ပြင်သစ်၊ကုလသမဂ္ဂရုံးဆိုင်ရာ Brussels ၊တောင်ကိုရီးယား၊ Australia နိုင်ငံတာဝန်ရှိသူများထံမြမရေးဆွေးနွေးခဲ့ပြီးတွားရောက်ခဲ့ရမှာနိုင်ငံတိုင်းဌာနပြင်တိုင်းမတော်လိုင်းအရေးစုများပါသူတို့ကတွားရောက်ခဲ့တယ်လို့သိရပါတယ်။ဒါအပြင်လူကုန်ကူးမှုကြားဖြင့်တိုက်ဖြတ်ရေးကိုNG ကနိုင်ငံရေးဆန္ဒအမြင့်ဆုံးမှရှိတယ်လို့ပြည်အောင်စုဝန်ကြီးဒေါ်စင်မအောင်ကထပ်မံပြောဆိုထားပါတယ်။ရစက်ဖြစ်ကျော်မှုကြီးနဲ့ပတ်သက်လို့ကတကယ်တော့ကျမတို့ NG မှာနိုင်ငံဖြစ်ကျော်အုပ်စုဖွဲ့မှုကြီးတွေတိုက်ဖြတ်မှုဆိုင်ရာလုပ်ငန်းဖွဲ့ဆိုပြီး2023ခုနှစ်အောက်တိုဘာလကလေးကကျမတို့ဖွဲ့စည်းထားတာရှိတယ်။ဒီမှုကြီးတွေကကင်တွေရမယ်အရေးလို့ကျမတို့အရှုံမြင်သုံးသပ်တယ်။ဒါပေမဲ့ကျမတို့မှာဒီကိစ္စတွေကပြည်ပြေဆုံးမှုနေပါတယ်။တစ်ဖက်မှာလည်းတော်လည်းကဆင်းနွှဲနေရသေးတယ်။တစ်ဖက်မှာလည်းစစ်မျက်နှာသိမ့်ဖွင့်နိုင်ဖို့ဆိုတော့လူသားရေးမြင့်အရာရောဒနာရမွေရာရောအင်မတမအားနေပါတယ်။သို့သောဒါကိုဆောင်ရွက်ဖို့ဆိုလို့ရှိရင်ကျမတို့မှာနိုင်ငံဆန္ဒအမြင့်ဆုံးမှရှိပါတယ်လို့ဝန်ကြီးကဆိုပါတယ်။လက်ရှိမှာလူကုန်ကူးခံရသူများကိုတိုင်းမထိချုပ်နေမိနဲ့ PDF များရှိသောနေရာများတွင်တွေ့ရှိပါကကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ပေးထားခြင်းပါဝင်သက်ဆိုင်ရာနိုင်ငံတန်ရုံများတို့ပြန်လည်လွှဲပြောင်းပေးခဲ့မှုတို့ရှိတယ်လို့လည်းသိရပါတယ်ရှင်။ဆက်လက်ပြီးတင်ပြပေးခြင်းတဲ့တွင်ကတော့ Energy မှာများနေတဲ့ကော်မတီတွေကော်မရှင်တွေကိုဖျက်သိမ်းပြီးတော့စူးစီးမှုအားကောင်းစွာနဲ့2025မှာလှုပ်ဆောင်သွားမယ်လို့လူဝင်ကြီးဦးမိုးစောဦးပြောကြားလိုက်တဲ့အကြောင်းအရာပဲဖြစ်ပါတယ်။ဇန်နဝါရီလ29ရက်မှာပြုလုပ်တဲ့မြို့သားညီညွတ်အစိုးရနိုင်ငံတိုင်းဝန်ကြီးဌာနရဲ့ပတင်းစာရှင်းလင်းပွဲမှာလူဝင်ကြီးဦးမိုးစောဦးကခုလိုပြောပါတယ်။ကျွန်တော်တို့မှာကော်မတီတွေကော်မရှင်တွေညားနေတာရှိတယ်။ဒါတွေကိုမလိုအပ်တာတွေဖျက်သိမ်းပြီးပို့ပြီးတော့စူးစီးမှုအားကောင်းလာပြီးရေသွေးရှိရှိနဲ့အချိန်ကိုသုံးချနိုင်တဲ့တနစ်စာမဟာဗျူဟာတွေကိုကျွန်တော်တို့ဖော်ထုတ်တယ်။တော်လိုင်းအောင်မြောက်မဟာဗျူဟာတွေဖော်ထုတ်တယ်လို့လူဝင်ကြီးဦးမိုးစောဦးကပြောပါတယ်။ဒါပြင်ဝန်ကြီးဌာနအချင်းချင်းညှိနှိုင်းဆောင်ရွက်ခဲ့ပြီး2025ခုနှစ်တွင်ဒေတာရင်းနိုင်ငံများနဲ့ဆက်ဆံရေးပိုးပြီးထိတွေ့ရန် Energy နိုင်ငံတိုင်းဝန်ကြီးဌာနကလှုံ့ဆော်သွားမှာဖြစ်ပြီးတော့ရေဆက်ပြတ်ကျော်နဲ့ကုန်သွယ်ရေးကိစ္စများကိုလည်း Energy နိုင်ငံများနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့နိုင်ငံတိုင်းတူဝင်ကြီးဦးမိုးစောဦးကပြောကြားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ကုလသမဂ္ဂရဲ့မျက်နှာစာမှာစစ်ကောင်စီကခြေချလို့မရအောင်စူးစမ်းလှုံ့ဆော်ခဲ့တယ်လို့တမန်ကြီးဦးကျော်မိုးထွန်းပြောကြားလိုက်တဲ့သတင်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မျက်နှာစာမှာစစ်ကောင်စီကထိချလို့မရခဲ့ဘူး။သူတို့ကြိုးစားခဲ့တယ်၊သူတို့ရှုံးခဲ့တယ်။ကုလသမဂ္ဂမျက်နှာစာမှာကျွန်တော်တို့ကာကွယ်ခဲ့ပါတယ်။ပြည်သူတွေရဲ့တန်ဆက်လက်ကြားစေနိုင်အောင်ကျွန်တော်တို့ဟာကုလသမဂ္ဂအထွေထွေညီလာခံနဲ့လူ့ကျွေးကောင်စီတို့မှကြိုးစားခဲ့ပါတယ်လို့ဇန်နဝါရီလ29ရက်မှာပြုလုပ်တဲ့မြို့သားညီညွတ်အစိုးရနိုင်ငံတိုင်းဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာတမန်ကြီးဦးကျော်မိုးထွန်းကပြောပါတယ်။မြန်မာနိုင်ငံမှာပြပြနေတဲ့အခြေအနေနဲ့အနေအထားကိုနိုင်ငံတကာသိရှိအောင်တင်ပြနိုင်ခဲ့ပြီးတော့လူ့ကျွေးကောင်စီနဲ့ ILO ညီလာခံတို့မှမြမအရေးကိုဆုံးဖြတ်ချက်ချမှတ်နိုင်တဲ့အထိလှုံ့ဆော်နိုင်ခဲ့တယ်လို့သမ္မတကြီးကထပ်လောင်းပြောကြားပါရယ်။ဒါအပြင်မြမအရေးများကိုကုလသမဂ္ဂအထိပေါင်းရအောင်ဆောင်ရွက်ရမှာစိန်ခေါ်မှုတွေရှိခဲ့တယ်လို့သိရပါရယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ Singapore Company Interior Resources ကဂျပန်စီးပွားရေးကိုဒေါ်လာ350တန်မိုးရှိ Energy နှစ်သန်းရောင်းချခဲ့တယ်လို့ GFN ထုတ်ပေါ်လိုက်တဲ့သတင်းပဲဖြစ်ပါရယ်။Singapore Stock Exchange ဝင် Company Interior Resources က ဂျမစီယိုစုထံဒေါ်လာ350တက်မှုရှိတဲ့ရင်းနှံစီပေါင်းနှစ်တန်းရောင်းချခဲ့တယ်လို့ Justice for Myanmar JFM ကဒီကနေ့ဇန်နဝါရီ29မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။ကျောင်းမင်းဆီယာနာသိန်းနဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းမှာ Singapore Stock Exchange ဝင် Interior Resources Company ကဂျမစီယိုစုကိုထောက်ပံ့ပေးခဲ့တာဖြစ်ပြီးစီယိုစုကကျူးလွန်နေတဲ့ဂျမစစ်စင်ရေးတွေအတွက်လောင်စာဖြည့်တင်ပေးခဲ့တာလို့ဆိုပါတယ်။ Interior Resources Limited ဟာ2021ခုနှစ်ဇန်နဝါရီကနေ2023ခုနှစ်နှစ်ကုန်ပိုင်းအထိမြန်မာရေးနံနဲ့တဘာဝတက်ငွေလုပ်ငန်း MOG ထံအင်းနံစီပါ 2.3 တန်းထောက်ပံ့ခဲ့တဲ့ Gold Petro Joint Operating Company ရဲ့60ရာခိုင်နှုန်းကိုပိုင်ဆိုင်တယ်လို့လည်းသိပေးထားပါတယ်။ဒီရေနံတွေကိုမကွေးတိုင်းတွင်းမှာရှိတဲ့ Gold Petro ရဲ့ပုံနှိပ်ရေနံမြေဖြစ်တဲ့6နဲ့ရေနံကျောင်းတို့ကနေထုတ်ယူခဲ့တာလို့သိရပါတယ်။ Company ဘက်က Stock Exchange အတွက်ထုတ်ပြန်ချက် Justice for Myanmar နဲ့ UK သတင်းနောက်ဖွဲ့စည်း Finance and Cover တို့ကလေလာသုံးသပ်ခဲ့တဲ့ပြောင်းဝယ်ပေါက်ကြားလာတဲ့ဗဏ္ဍာရေးအစီရင်ခံစာတွေရအဲဒီကာလအတွင်း Interior Resources ဟာမြန်မာပြည်တွင်းလုပ်ငန်းတွေကနေဝင်ငွေနေနဲ့ American Dollar 55သန်းကျော်ရရှိခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆောင်းနေရင်းနှီးကြောင်းကနေထုတ်ယူရရှိတဲ့ရင်းနှီးတွေကိုစီယုစုကတရားမဝင်ထိန်းချုပ်ထားတဲ့စွန့်ဝင်ကြီးဌာနအောက်မှာရှိတဲ့မြန်မာရင်းနှီးဓာတုဗေဒလုပ်ငန်း MPE ကကြီးကြပ်လုပ်ကိုင်နေတဲ့မန်းတမ်းမြာကန်ဓာတုဗေဒစက်ရုံစုမှာတန့်စင်ချက်လုပ်ခဲ့တယ်လို့သိရပါတယ်။ရည်ရည်စီထောက်ပံ့ရေးကွင်ဆက်ပေါ်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်နေရတဲ့စေုပ်စုဟာမြန်မာပြည်သူတွေပေါ်ကြမ်းဖက်ကျူးလွန်နိုင်ရေးလောင်စာဆီရဖို့အသေးအံကြိုးပမ်းနေတယ်လို့လည်း JFM ကအသိပေးထားပါဗျ။မင်းရင်းနဲ့ချက်စက်ရုံဟာရတားပြည်သူတွေပေါ်ဆီယာဆွမှုကျူးလွန်ရမှအသုံးပြုတဲ့လေရင်ထရက်ကားနဲ့တင်ကားတွေမောင်းနှင်နိုင်ရေးအတွက်လိုအပ်တဲ့ဒီဇယ်နဲ့လေရင်စီတွေချက်လုပ်ပေးနေတယ်လို့သိရပါဗျ။အခုလိုစေုပ်စုကိုရင်းနှံရောင်းချထောက်ပံ့နေတာတွေချက်ချင်းရတတ်မှု Justice for Myanmar က Interior Resources ကိုတောင်းဆိုထားပြီးစင်ကာပူစတောအခြေအနေနဲ့တန်ခတ်ပိတ်ဆို့ထားတဲ့အဖွဲ့အစည်းတရံနဲ့စီးပွားရေးလုပ်ငန်းတွေဆက်လက်လှုပ်ရှားမှုစီယုစုကကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေမှာကြံရပါအနေနဲ့ပတ်သက်နေတာတွေအတွက် Interior Resources ကိုစီမင်းပိုင်းဆိုင်ရာရည်ယူဆောင်ရွက်တာတွေလှုပ်ဆောင်ဖို့ JFM ကတိုက်တွန်းထားပါတယ် MOG နဲ့ Interior Resources တို့ကြောင့်ဝေပေးချေယူတာတွေဆောင်ရွက်ပေးတဲ့စီယုစုထိန်ချုပ်ရာဘဏ်တွေပါဝင်မြန်မာရင်းနှီးတဲ့တဘာဝတံခွေလုပ်ငန်း MOG နဲ့မြန်မာရင်းနှီးဓာတုဗေဒလုပ်ငန်း MPE တို့အပေါ်နိုင်ငံတကာအစိုးရများအနေနဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေစုပေါင်းချမှတ်ဖို့လဲ Justice for Myanmar JFM ကတောင်းဆိုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဇန်နဝါရီလ30ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသများတွင်ရှင်းမြောက်ဘက်မှလေများတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နဲ့ရခိုင်ကန်ယိုတန်းဘက်တွင်လည်းရှေ့တောင်ဘက်မှလေများတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့ရှေ့ပိုင်းတို့တွင်ညဘူးချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ပြည်နီပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူလူများကြာဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်အနောက်တောင်ပိုင်းနဲ့ကချင်ပြည်နယ်မြောက်ဖျားပိုင်းတို့တွင်တိမ်ထူရနိုင်ပြီးကျန်ဘင်္ဂလားပင်လယ်အပိုင်းများတွင်တိမ်အနည်းငယ်ဖြစ်ထောနိုင်ပါတယ်။မိုးချီနေမှာတပြီလုံးနဲ့အများအားဖြင့်တာယာနိုင်ပါတယ်။ကချင်ပြည်နယ်မြောက်ပိုင်းနဲ့ပဲခူးတိုင်းတောင်ငူအထက်လိပ်သူတို့တွေနေရာကျဲကျဲမိုးရွာသွန်းနိုင်ပါတယ်။ပင်လယ်ပြင်ချီနေမှာရခိုင်ကယုံတန်း၊ AR တိုင်းနဲ့ရန်ကုန်တိုင်း၊မုံတမခွေးနဲ့တနင်္သာရီကယုံတန်းတို့တွင်လေသည်တနိုင်9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ရှိနိုင်ပါတယ်ရှင်။
ရေဒီယို NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းကြီးကဗျာအစီအစဉ်မှာအောက်ချင်းမန်မစ္စဂီရီရေးသားပြီးလွတ်လပ်နှွေးဦးခန်းစားရွတ်ဖတ်ထားတဲ့ထောက်ပို့ပေးပါလို့အမိရတဲ့တော်လိုင်းကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ထောက်ပို့ပေးပါအဖိနှိတ်ခံဘဝနဲ့အသက်ရှင်နေရမယ့်အစားဖိနှိတ်သူကိုတံပြန်အန်တုအနံယူမှုအောင်ပွဲတွေယူမှသူ့ဘဝတံပိုးရှိမယ်အာနာရှင်လူမိုက်တစုရဲ့ဘူကြချဲလဲမှုအောက်မှာကျွန်းတပေါက်လိုကြောက်နေမဲ့အစားခေါင်းငုံမခံတော်လှန်တိုက်ခိုက်အသက်ပေးတာမှသူ့သမိုင်းလှောက်မယ်လူလူချင်းတံပိုးမထတဲ့အာနာရှင်အောက်ဒူးထောက်အရှုံးပေးမဲ့အစားလူတံပိုးလူကုံတိုက်ခတ်အတွက်ရဲရဲတောက်ရှစ်ထွက်တိုက်ပွဲဝင်ချင်းဟာကုန်တိတ်ခါပူကြီးမာတယ်မျိုးဆက်တစ်တို့ခင်မှာအာနာရှင်အမြင့်ပြတ်မာရမယ်မျိုးဆက်တို့အနာကတ်မှာအာနာရှင်မျိုးဆက်တုံးမာရမယ် တရေကောင်းတွေအစင်သင့်ရှိတယ်လုံလောက်တဲ့လက်နဲ့ကိုပဲထောက်ဖို့ပေးကြစမ်းပါအောက်ချင်းမန်မစ္စကီရီ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လန်ရင်တေးဂီတအစီအစဉ်မှာကိုကူးရေးသားပြီး Riverga Fanine တီဆိုထားတဲ့ယုံကြည်ရာခရီးလို့အမည်ရတဲ့တော်လန်ရင်တေးဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ပြစ်စီတဲ့ဒုကဘာမှာဒဏ်ရာတွေပြင်းနေခွေတိုက်ခိုက်လို့မဆုံးနိုင်တဲ့ညီကိုရေးပြင်းလင်းနေနာကိုရမဲခဲချပြီး you are needမို့တီပါခွေအတတ်တဲ့မြေတားရီယာလူရီမရှိရမယ်အာလုံးကဧဒေဒေချိန်တရင်ခွေရမယ်ဦးရင်မပန်ဖူးပွင့်စေမျောလင်းချေဒုမနဲ့ပြန်
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာအရှိပိုးကရင်ဘာသာနဲ့ຫນွေဦးတာတာကတင်ဆက်ပေးမှာဖြစ်ပါရယ်ခင်ဗျာ
ပေါ်ချော်လာဆိုင်ဗီဒီယိုအန်ယူဂျီကလည်းရထောင်းပန်းစကက်ကေထောင်းအကန်အကျုံးတယ်ဖာနော်မလောပလောထောင်းပါဖလုံမှုထောင်းဖြတ်တာစကိုင်းတော့စီလို့ယေຫນွေဦးတာတာလို့ချက်ပလန်နိုင်လဲနော်စုဖို့မဟာမိတ်ဒီစတိကရအကုန်လဲနော်ဖုံးတတွေကျုပ်ကနေတို့နေချင်ရနေတော့ဘာစတိကရအရှိမတူထောင်းဝိတာနော်တမဒရောလောဝန်ခိုင်ကိုဩစာဦးကျော်စောလောဝိတာချက်ပလန်အနယူကြည့်အစူရစုဖို့မဟာမိတ်ဒီစတိကရအကုန်လဲဖုံးတတွေကျုပ်က နိုင်ထုံးနိုင်ချစ်ရင်တဲ့တောင်ဖန်စတိကရအစိမဒူထောင်းဝိဒါယုတမဒါရောလောဝန်ခိုင်ကိုဩစာဥကျော်စနောခေါင်ကမလုတ်တီခေါင်မညာဦးဖီလောပလန်ဝိဒါချက်ခိုင်ချောင်းတိုင်လောင်ခါလောဝိဒါစီလောခေါင်ပယံယုချက်ချူဘဝေလူအခွင့်အရေးချမတယ်လဖာနောမဘာတာဘီမတေဝိဒါအယတတဲ့နောဘီလောအောလန်ဂျာပြန်ကောင်းတိကောင်းချင်ရစခုမှုတဲ့နော်ဘီလောအလံပါသူတိခါချထောင်းဦးချထောင်းပါမဘာခလူလောင်ထိုင်ကိုချက်ခိုင်ပနိုင်တယ်လဖာနော်ခေါင်ကမလုတ်တယ်မဖုန်ဖလီထောင်းနေဝိဒါယုအန်ယူဂျီအစူရစေဘူးမဟာမိတ်ဒီချက်တိကရအကုန်လွယ်ဖုန်းတွေကျုပ်ကိုနေထုံးနေချစ်ရနေယုမမဒူထောင်းဝိဒါချက်တိကရအစိမ့်နော်တမဒါရောလောဝန်ခံကိုဩစာဦးကျော်စောလောဝိဒါစီလောနေထုံးနေချစ်ရနေချက်တော့ချမအခိုင်မကြီးထောင်းဝိဒါကိုတိခါချက်တဘောတူညီနော်ဒီမဒါဘာဝိဒါနော်ဖီတီရလောဝိဒါစီလောဘယံတာမချုံမနေချက်လဖာတာပီမနီတို့ခေါင်မညာနော်ဒီဘယံတာအကောင်ဖီလောက်ကြည်စားတဲ့ပထောက်ပီပါလာဒီမနီအမတိတိချချပေးမောသူလူဝိဒါစီလောကေမွေကြီးမချုံမနေချက်တာအကုန်လဲဂျာဝိဒါယုစတာနီဝိဒါနောင်ကအီနော်ဦးကျော်စောလောဝိဒါစီလောချက်ပလက်အနိုင်နေခေါင်ပကုတ်ကွန်တူနော်ဆူဆန်နာလလာဆိုဒီလီထုံကဝေဂျပန်တိခါခေါင်ပယံပူးစားတဲ့နော်ဒါခွန်ဝိဒါချက်ပလက်ခေါင်ပကုတ်ကွန်တူနော်ဆူဆန်နာလလာဆိုဒီလီထုံကဂျပန်တိခါခေါင်ပယံမနေတဲ့နော်ဒါခွန်ဝိဒါယုဂျပန်တိခါစမအန်ယူဂျီကုစလေရောဇန်နဝါရီလအတောင်းနိုင်ချိခါထောက်ထောင်ဝိဒါချက်ပလက်နော်စီလောအနယူတီအစူရဟမဘူဒါဒီဘူဒါပိချမကွန်ဒူလောင်ထောင်းခေါပကဝွန်ဒူနော်ဆူဆန်နာလာလာဆူဒီဝွန်ဒူလောင်ထောင်းပီကောပိယောင်ချာဒေါ်ဆူဆွေစိလာနော်ဒီထုံကားဝဲဂျပန်တိခေါခါခေါပယာမနိဒီထုံကားဂျပန်တိခေါမနိတယ်လေကျွန်းနော်ဒါခွန်ဝိဒါယုဖေဗူအာရီနိုင်တာဆူဆာကန်ဒုတ်ဒီခွေတောင်းနော်တူချူတုတ်ဦးပတော်မဖီဝိဒါချက်တာခွန်နော်ဒီရပါစီလောဂျပလန်အနိုင်တန်ဂျပကောကောစီဆောင်ချက်လောင်လဒုံထောက်ထောင်းဖီဝေဖယောင်တိုင်ယုခွေနီဖီးကန်ဖီးပြခဲ့ပါလားနော်နိုင်ငံလကကွန်တူဒေါ်ဤတင်ဆာမောင်လောဝိဒါချက်ပလန်ဂျပကောကောစီဆောင်ချက်လောင်လကျုံထောက်ထောင်းဝိဒါဖယောင်တိုင်ယုခွေနီဖီးကန်ဖီးပြခဲ့ပါလားနော်နိုင်ငံလကကွန်တူဒေါ်ဤတင်ဆာမောင်ဇန်နဝါရီလနိုင်ချစ်လတောင်ခါလောဝိဒါစီလောဂျပကောကောစီဆောင်ချက်လောင်လကျုံကိုထောက်ထောင်းဝိဒါဖယောင်တိုင်ယုခေါင်တွဲခေါင်ကလောတောက်ကြဩစာခရင်ယန်ကုတ်လိုတားရချောင်းတိုင်လောင်လခောမာဖီဝိဒါစီလောခရင်ယန်ကုတ်ပိတ်ဦးနောင်းလောင်ဖီးကန်ဖီးပြနေဝိဒါနော်လောဝိဒါစီလောချက်တိကရယုချက်ထပပိမောတုချက်ပယူဩဝိဒါကိုချက်တိကရထောက်ထောင်းဝိဒါချမယုချက်တိကရအကုန်လဲထောက်ထောင်းပိဩဝိဒါနောစီလောချက်ပလက်လောင်ကင်ထောက်လပနောမတန်စွန်ပူတာတလဖယုမာလူပွန်ညံ့နီဘာဩကိလောင်ချက်လန်ချောက်တော့ဟီဘာတိတ်ဤတဲ့မဘာလာဟီနောယူနီဆက်မြမထောက်ထောင်းဝိဒါချက်ပလက်မတန်စွန်ပူတာတလကျုံယုအရာအရွတ်ပူတာတဲ့မမမာလူပွန်ညံ့နီဝိဒါအခုကျုံဩကိဘာလာချက်လန်ညင်ပေပါဟီချောက်တော့ပါဟီနောယူနီဆက်မြမဇန်နဝါရီအတောင်းနိုင်ချိခါထောက်ထောင်းဝိဒါစီလောပွန်ရယဘုသားကိုကမဘာနေဝိဒါအခွင့်ရည်တော်စီလောတန်ဆွမ်းမွယ်ကြီးလက်တန်ဆွမ်းပါမွယ်ကြီးဘုသားတယ်လက်ကျုံယူအလောင်ခိုင်အကန်ကျုံတော့လဘာချန်ဝိဒါနော်စီလောအော်ပလက်တောင်းနီချက်နေတာလက်ခမွယ်ဝေအတာမတ်ဩချက်တောင်းထော့ချက်နေတာမဘာကကွဲဆော့ဆော့ဝိဒါချက်နေတာတယ်နော်ပုံတိတ်မဘာမှဖီဝိဒါချက်နေတာလဖာယူချက်ကအာယုမတန်ဆွမ်းမနေတော့တိအော်ဝိဒါနော်စီလောခေါ်လဖာတောင်းခါအခွင့်ရည်လမိတ်မွယ်ဝေဒီအရာအွေဘုသားတယ်မမမလူပွန်ရနေဝိဒါယူအော်ကိဘလာချက်လန်ကြတော့ဟီပါတိတ်ကြီးမဘာလာဟီနော်လောဝိဒါစီလောအခုကျွန်အချားအယုမတန်ဆွမ်းမနေတဲ့နော်မလူပွန်ရနီလဖာအဟုတ်ပြဝိဒါကွန်ပြနီလမောတို့မဘာမချင်လူဝိဒါနော်လောဝိဒါစီလောအချားအယုမတန်ဆွမ်းဖို့တားခင်မွေဟီမလူပွန်ရနော်အကျုံဝင့်အောဝိဒါအခုကျွန်မဘူမချင်ပြမနီအကောင်အချားအယုချူရင်တော့ဖို့တားတဲ့အကောင်ကိုကဒီအကျုံဝင့်မလူပွန်ရနီနော်အွန်လိုင်းတပြောင်းတဲ့ဒီအခါမဲ့ထောင်းနေဝိဒါနော်ယူနီဆက်မြမလောကထဘာဝိဒါစီလောကျနာကလူအန်ယူဂျီရေဒီယိုစတောက်လေတပုတ်ဝဲမပါကုန်တဲ့ကူရတီချက်ကောက်ချက်တာဒူမာနော်ဆိုင
်ဒီကနေ့ကတော့ဒီညနဲ့ပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။အမေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းကြားနာကြတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်